Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ29ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါစပိန်နိုင်ငံတစ်စီးတစ်လုံးနဲ့ရှိရထောက်ခံတဲ့အနေနဲ့ဒိတ်နဲ့ချီတဲ့လူတို့ဒီကနေ့ချီတက်ခဲ့ကြပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ပတ်သက်တဲ့ဆွဲချက်တွေကိုအထူးခုံရုံးကလက်ခံလိုက်ပြီးလို့သတင်းဌာနကြီးတွေကဖော်ပြနေကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
သူကနဲ့တမလို့ဘက်ကောကျွန်တော်တိုင်းသားလက်နက်ကန်အဖွဲ့ကြီးတွေဘက်ကရောသူညီတဲ့သဘောထားကတော့ဒုတိယပင်လုံစီရေးမှာတော့ကျွန်တော်တို့အချိန်ပြုပြီးတော့လုပ်ခဲ့ရတာတွေရှိတယ်။ဒါကြောင့်မို့လို့ကျွန်တော်တို့အခြေလှယ်ဖြစ်မှုတွေမှာတော့အနည်းနဲ့များအနည်းကျတူ
ပို့အမျိုးသားလူမျိုးရဲ့အဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်။ဒါအပြင်အီရတ်နိုင်ငံကမိန်းကလေးငယ်တွေ IS စစ်သွေးကြွအဖွဲ့ရဲ့ပြန်ပေးဆွဲခံရမှုကိုမှတ်တမ်းတင်ထားတဲ့ဗီဒီယိုအကြောင်းကောက်နှုတ်တင်ပြခြင်းနဲ့မြမရေးတွေ့ဆုံမြန်မြန်ကန်ကိုနှားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။စပိန်နိုင်ငံတစည်းတစ်လုံးနဲ့ရှိရထောက်ခံကြတဲ့ဘာစီလိုနာမြို့ကလူမှုချစ်တက်ပွဲကိုလူပေါင်း300ချီပါဝင်ခဲ့တယ်လို့ရဲကပြောပါတယ်။ကတလိုနီးယားအစိုးရကိုဖျက်သိမ်းပြီးခွဲထည့်ရေးလှုပ်ရှားမှုကိုချင်းမှုန်းလိုက်တဲ့စပိန်အစိုးရရဲ့ဆောင်ရွက်ချက်ကိုထောက်ခံတဲ့အနေနဲ့ကတလိုနီးယားရဲ့မြို့တော်မှာလူမှုချီတက်ပွဲကိုကျင်းပတာပါ။တချိန်ကကိုယ်ပိုင်အုပ်ချုပ်ခွင့်တူတူတန်တန်ရခဲ့တဲ့ကတလိုနီးယားဒေသကိုစပိန်ဗဟိုအစိုးရကလွှဲပြောင်းရယူလိုက်တဲ့အပေါ်ဒီမိုကရေစီနည်းကြံငြိမ်းချမ်းစွာဆန့်ကျင်ချဖို့ယာရုကဖေရှားခံရတဲ့ကတလန်ခေါင်းဆောင်ကာလ်စ်ပျူရှ်ဒမွန်ကတိုက်တွန်းနေပါတယ်။ကတလန်အစိုးရကိုကတလန်ဒေသဆိုင်ရာလွှတ်တော်ကသာဖျက်သိမ်းနိုင်အခွင့်အာဏာရှိတယ်လို့ကြိုတင်အသံသွင်းထားတဲ့ညင်ညာချက်ထဲမှာမစ္စတာပျူရှ်တမွန်ကပြောဆိုပြီးလွတ်လပ်တဲ့နိုင်ငံတစ်ခုတည်ဆောက်နိုင်ရေးဆက်လက်ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချန်နေတုန်းကကာတလန်လွှတ်တော်မှာစပိန်နိုင်ငံကနေလွတ်လပ်ရေးရှုရေးထောက်ခံမဲခွဲခဲ့ကြပြီးနိုင်ပိုင်းအချာမှာပဲကာတလန်လွှတ်တော်ကိုစပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကဖျက်သိမ်းလိုက်တာပါ။ဒေသဆိုင်ရာလွှတ်တော်ကိုဖျက်သိမ်းပြီးနောက်မှာကတလန်ရွေးကောက်ပွဲတွေကိုအချိန်ဆော့ပြီးဒီဇင်ဘာလ22ရက်နေ့မှာကျင်းပဖို့စပိန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကဟိုတယ်ကိုအယ်ရှာဘတ်စစ်သွေးကြွတွေဝင်ရောက်စီးနှက်တိုက်ခိုက်မှုကြောင့်တေဆုံးထိခိုက်ဒဏ်ရာရမှုတွေဖြစ်ခဲ့ပြီးနောက်မှာတော့ဆိုမာလီယာရဲကြုံနဲ့ထောက်လိုင်းအကြီးအကဲတို့ကိုယာရုကနေဖယ်ရှားလိုက်ပါတယ်။မြို့တော်မိုဂါဒီရှုကနာမည်ကျော်နာဆာဟက်ဘလော့2ဟိုတယ်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ23ယောက်တေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီပြီးလဲဒဏ်ရာရသွားပါတယ်စစ်သွေးကြွတွေကမနေ့စနေနေ့တုန်းကဟိုတယ်အဝင်ဂိတ်ကိုကားဘုံခွဲတိုက်ခိုက်ပြီးနောက်မှာဟိုတယ်တွင်းကိုဝင်ရောက်တိုက်ခိုက်ခဲ့တာပါတိုက်ခိုက်သူ2ဦးကိုဖမ်းဆီးရထားပြီးနောက်ထပ်2ဦးကတော့တည်သွားပြီဖြစ်တယ်လို့ရဲကပြောပါတယ်ဟိုတယ်တွင်းတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ရှာဘတ်စစ်သွေးကြွအဖွဲ့ကတော့ပြောဆိုထားပါတယ်တိုက်ခိုက်ခံပြီးနောက်မှာတော့ဆိုမာလီရဲတပ်ဖွဲ့တမူဗိုလ်ချုပ်ကြီးအဗ္ဒူဟာကင်ဒါဟီယာဆိုင်ရီနဲ့ထောက်လိုင်းအကြီးကအဗ္ဒူလာဟီမိုဟာမက်အလီဆာဘလိုရှီတို့ကိုယာဒူးကနေထုတ်ပယ်လိုက်ပြီဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးအဗ္ဒူရာမန်အိုမာအော့စမန်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေကြေညာခဲ့ပါတယ်မနေ့စနေနေ့ကပဲလွတ်တော်အဆောက်အအုံအနီးနားမှာလည်းဒုတိယမြောက်ကားဘုံကွဲခဲ့ပါတယ်အဲ့ဒီကားဘုံကွဲမှုမှာတော့အပျက်စီးဘလောက်ရှိတယ်ဆိုတာမသိရသေးပါဘူးမိုဂါဒီရှုမြို့တွေကလူစီကအရက်မှာဂုံတင်ကားဘုံကြီးပောက်ကွဲမှုကြောင့်အနည်းဆုံးလူပေါင်း358ဦးသေဆုံးခဲ့ပြီးသတင်းနှစ်ပတ်အကြာမှာအခုကားဘုံခွဲတိုက်ခိုက်မှုနှစ်ခုထပ်ပြီးတော့ဖြစ်ခဲ့တာပါအောက်တိုဘာ14ရက်နေ့ကတိုက်ခိုက်မှုဟာအယ်ရှာဘတ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ဆိုမာလီအစိုးရကပြစ်တင်ပြောဆိုထားပေမဲ့စစ်သွေးကြောအဖွဲ့ဘက်ကတော့ဝန်ခံပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲတွေအပေါ်ရုရှားရဲ့လွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအတွင်ပထမဆုံးဆွဲချက်တွေကိုအမေရိကန်ပြည်ထောင်စုအထူးခုံရုံးကအတည်ပြုလိုက်တဲ့အကြောင်းသတင်းဌာနကြီးတွေကဖော်ပြနေကြပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့ စုံစမ်းစစ်ဆေးမှုရလဒ်တွေအပေါ်အထူးခုံရုံးရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီး CNN သတင်းဌာနကပြီးခဲ့တဲ့တောက်ချာနေ့ညနေခင်းမှာအစောဆုံးဖော်ပြခဲ့ပါတယ်။ဆွဲချက်တင်ခံရတဲ့ဘသူမဆိုအစောဆုံးတနင်္လာနေ့ကစပြီးဖမ်းဆီးထိန်းသိမ်းခံရမှာဖြစ်တယ်လို့လည်းဆိုထားပါတယ်။ဘလို့ဆွဲချက်တင်နဲ့ဆွဲဆိုထားတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။Writers, Wall Street Journal နဲ့ NBC သတင်းဌာနတို့ကလည်းအလားတူသတင်းတွေထုတ်ပြန်ထားပါတယ်။သတင်းတွေအားလုံးကတော့အမည်မဖော်တဲ့သတင်းရှင်းမြစ်တွေကိုကိုးကားထားပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဗာဂျီးနီးယားပြည်နယ်စတာလင်ကဒူဘိုင်းထရန့် National Golf Club ကိုမနေ့စနေနေ့ကရောက်ရှိနေပါတယ်။မနေ့ကထီတော့ Twitter လူမှုကွန်ရက်မှာ၃ချိန်ရေးသားမှုအတွင်းဒီသတင်းတွေကိုရည်ညွှန်းရေးသားခဲ့တာမျိုးတော့မရှိသေးပါဘူး။Robert Mueller ရဲ့အထူးစုံစမ်းရေးအဖွဲ့နဲ့အလို့တူလုပ်နေတဲ့ရှင်းတွေတွေဟာ Washington DC မှာရှိတဲ့ပြည်ထောင်စုတရားရုံးထဲကိုတောက်ကြာနေကဝင်သွားတာတွေ့ရတယ်လို့လည်း CNN ကဖော်ပြထားပါတယ်။ Robert Mueller ကတော့ဒီစုံစမ်းစစ်ဆေးမှုအချက်လက်တွေနဲ့ပတ်သက်လို့ရင်းကုန်နှုတ်ပိတ်နေနေပြီးဒီကိစ္စနဲ့ပတ်သက်လို့မီဒီယာတွေရဲ့ဖော်ပြမှုတွေအပေါ်မေးမြန်းမှုတွေကိုလည်းအထူးစုံစမ်းရေးမှူး Mueller ရဲ့ရုံးကပြောခွင့်ရကပြောဆိုဖို့ညှင်းဆန်ထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဒီကနေ့အာယုံမတက်ခင်အချိန်ကတာလီဘန်ဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အစိုးရတပ်ဖွဲ့ဝင်အနည်းဆုံး13ဦးသေဆုံးသွားခဲ့ပါတယ်။မတည်မငြိမ်ဖြစ်နေတဲ့ခွန်ဒူးစီနယ်တွင်းကခန်အဘတ်ရဲတပ်ဖွဲ့ကန်တစ်ခုကိုလက်နက်အပြည့်စုံနဲ့သဘုံတွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်ခံရတဲ့အချိန်မှာရဲတပ်ဖွဲ့ဝင်14ဦးခန်းမှာအဆောင်တာဝန်ယူထားတဲ့အကြောင်းမြို့နယ်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ရဲတပ်ဖွဲ့ဝင်တဦးကတော့လွတ်မြောက်လာခဲ့ပါတယ်။တိုက်ခိုက်သူတွေကလက်နက်တွေ၊ကြီးတွေ၊စစ်တပ်သုံးတန်ချက်ကကားတစ်စက်တို့ကိုယူဆောင်သွားခဲ့ပါတယ်။တိုက်ခိုက်မှုကိုသူတို့လုပ်တာလို့တာလီဘန်တွေကပြောဆိုပြီးတော့တိုက်ခိုက်မှုအတွင်းအာဖဂန်ရဲတပ်ဖွဲ့ရဲ့တပ်မှုအပါအဝင်18ဦးကြာဆုံးပြီးတော့သဘုံတိုက်ခိုက်ရေးသမားတဦးသေဆုံးခဲ့တယ်လို့ပြောပါတယ်။လုံခြုံရေးခန်းကိုလည်းသဘုံတို့သိမ်းယူလိုက်တယ်လို့တာလီဘန်တွေကပြောပါတယ်။တာလီဘန်အပြောခွင့်ရတွေကတော့အောင်ပွဲနဲ့ပတ်သက်ပြီးပူပူသားသားပြောလို့ရှိတာဖြစ်ပါတယ်။နိုင်ငံအရှေ့ပိုင်းဂါစနီပြည်နယ်မှာလည်းမနေ့စနေနေ့တုန်းကသဘုံတို့ရဲ့လက်ချက်ကြောင့်ရဲတပ်ဖွဲ့ဝင်အနည်းဆုံး9ဦးသေဆုံးခဲ့ကြောင်းအာဖဂန်တာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
။ View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်လွတ်တော်အဆောက်အုံတွေအပေါ်နဲ့အနီးတစ်ဝိုက်မှာတရားမဝင်ဒရုန်းယာဉ်လွှတ်တင်ခဲ့မှုနဲ့ပတ်သက်ပြီးနိုင်ငံသားသတင်းထောက်နှစ်ဦးနဲ့မြန်မာအလွတ်တန်းသတင်းထောက်တဦးတို့ကိုဆွဲချက်တင်ထားတဲ့အကြောင်းရဲကဒီကနေ့ပြောပါရယ်တူရကီရေဒီယိုနဲ့ရုပ်သံရဲ့သတင်းထောက်တွေဖြစ်တဲ့မလေးရှားနိုင်ငံသားမော့ချွိုင်လင်းနောက်စင်ကာပူနိုင်ငံသားလော်ဟွန်မင်းနဲ့သူတို့ကိုဘာသာပြန်လှုပ်ပေးသူပြည်တွင်းကအလွတ်တန်းသတင်းထောက်ကိုအောင်နိုင်စိုးတို့ကိုလွတ်တော်အဆောက်အုံပေါ်မှာဒရုန်းယာဉ်လွှတ်တင်မှုနဲ့ပတ်သက်ပြီးခဲ့တဲ့တောက်ချာနေကဖမ်းဆီးခဲ့တာပါပို့ကုံသွင်းကုံဥပဒေနဲ့သူတို့၃ဦးကိုဆွဲချက်တင်ထားတာဖြစ်ပြီးပြစ်မှုထင်ရှားရင်တော့ထောင်ဒဏ်၃နှစ်ကျော်အထိကြာခံရနိုင်ပါတယ်ချုပ်ရဲ့ယမန်15ရက်အပြီးမှာသူတို့အမှုကိုစတင်ကြားနာမယ်လို့လည်းရဲကပြောပါတယ်ဖမ်းဆီးကန်သတင်းထောက်တွေကဒရုန်းရှင်ကိုခွင့်ပြုချက်မရှိဘဲတင်သွင်းခဲ့တာလို့ရဲမှူးဆန်းအောင်ကပြောပါတယ်ပြီးခဲ့တဲ့တောက်ချာနေ့ကဆလို့ဖန်းစီခံခဲ့ရတဲ့သတင်းထောက်တွေကိုမိသားစုဝင်တွေနဲ့တွဲခွင့်မရသေးတဲ့အကြောင်းလဲမိသားစုဝင်တဦးကပြောပါတယ်မလေးရှားနဲ့စင်ကာပူနိုင်ငံသားတွေကိုဖမ်းထားတဲ့အကြောင်းသက်ဆိုင်ရာတန်ယုံတွေကိုအကြောင်းကြားထားပြီးဖြစ်တဲ့အကြောင်းပြန်ချရေးဝန်ကြီးဌာနကမနေ့စနေနေ့ကကြေညာချက်ထုတ်ထားပါတယ်ရှင
်ထိုင်ဝမ်သမ္မတဆိုင်ယွမ်ဟာစနေနေ့ကစတင်ပြီးတော့ခီးထွက်ခွာသွားပြီးတော့ဒီဘက်မှာတရုတ်နိုင်ငံဘက်ကတော့မကြည်မလင်ဖြစ်နေပါတယ်ထိုင်ဝမ်သမ္မတဆိုင်ယွမ်ရဲ့သတင်းတပတ်ကြားခီးစဉ်အတွင်းမှာတော့Pacific ကျွန်းပေါ်ကမဟာမိတ်သုံးနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ် Tuvalu Solomon Island နဲ့ Marshall Island တို့ကို Honolulu American ပိုင်းနဲ့ Guam ကျွန်းတို့ကနေတဆင့်တွားရောက်ခဲ့တာဖြစ်ပါတယ် Democracy စနစ်အစိုးရတရက်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုတရုတ်ရဲ့အချုပ်အခြာအာဏာပိုင်ဖြစ်တရုတ်ဘက်ကပြောဆိုနေတာဖြစ်ပြီးတော့ထိုင်ဝမ်သမ္မတဆိုင်ကတော့တရုတ်ထံကနေတရားဝင်လွတ်လပ်ရေးရဖို့ကြိုးစားနေတာလို့လည်းယုံကြည်ထားပါတယ် ထိုင်ဝမ်လွတ်မြောက်ရေးအဖွဲ့အပေါ်လွှဲမတဲ့သတင်းစကားတွေမပေးမိအောင်ရှောင်တဲ့အနေနဲ့အမေရိကန်တို့ဘက်ကထိုင်ဝမ်သမ္မတဆိုင်ဝမ်ကိုအမေရိကန်ပြည်ထောင်စုအတွင်ဝင်ရောက်ခွင့်မပြုသင့်ဘူးလို့တရုတ်နိုင်ငံရဲ့အကြေးဌာနပြောခွင့်ရဂျန်ရှွမ်းကပြောပါတယ်ထိုင်ဝမ်သမ္မတကတော့သူမအနေနဲ့တရုတ်နဲ့ငြိမ်းချမ်းရေးကိုထိန်းထားလို့ကြောင်းဒါပေမဲ့ထိုင်ဝမ်ရဲ့ဒီမိုကရေစီနဲ့လုံခြုံရေးကိုကာကွယ်သွားမှာဖြစ်တယ်လို့ပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းထိုင်ဝမ်သမ္မတဆိုင်ဝမ်အနေနဲ့အမေရိကန်ပြည်ထောင်စုအတွင်ကနေတဆင့်ခီးသွားရောက်ခဲ့တာဟာတရုတ်ခီးစဉ်မဟုတ်ဘဲသူမရဲ့ကိုရေးကိုယ်တော်ခီးစဉ်သာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့လကကတ်ဒေတာလွတ်လပ်ရေးပြည်သူဆန္ဒခံယူပွဲနောက်ပိုင်းရာဒုကာဆင်းပေးဖို့ဖိအားပေးခံရတဲ့အီရတ်ခတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရဲ့သမ္မတမာဆုတ်ဘာဇနီထံကနေအာဏာပြန်လည်ခွဲဝေဖို့အတွက်အီရတ်ကတ်လွှတ်တော်ကဒီကနေ့တနင်္ဂနွေနေ့မှာဆွေးနွေးမှာပါဘာဇနီရဲ့အစိုးရအဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုရန်နာထားဖို့လွတ်တော်ဘက်ကတော့ဆုံးဖြတ်ထားပြီးဖြစ်ပါတယ်ရှင်
Caribbean ပင်လယ်ထဲမှာဖြစ်ပေါ်နေတဲ့ပူပိုင်းမုန်တိုင်း Philip ကြောင့်ကျူးပါနိုင်ငံမှာမိုးအကြီးကျယ်ရွာသွန်းပြီးတော့အဲ့နောက်စနေနေ့နောက်ပိုင်းမှာတော့ Florida ပြည်နယ်တောင်ဘက်ဆွန်းကိုမုန်တိုင်းကဥတီတိုက်ခတ်သွားခဲ့ပါတယ်ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့ Bahama ကျွန်းကိုဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်အပူပိုင်းမုန်တိုင်း Philip ပါစနေနေ့နေ့လယ်ပိုင်းကကျူးပါနိုင်ငံကမ်းလွန်မှာစတင်ဖြစ်ပေါ်ခဲ့ပြီးတော့အလင်းမြန်ရွေ့ရှားနေတယ်လို့လည်းမြို့သား Hurricane စောင့်ကြည့်ရေးဌာန NHC ကပြောပါတယ်စနေနေ့နောက်ပိုင်းကတော့ Florida Keys တွေရဲ့တောင်ဘက်85မိုင်အကွာအရောက်မှာPhilip Moon အပူပိုင်းမုန်တိုင်းရဲ့လေတိုက်နှုန်းဟာတနအီကိုမိုင်40ရှိခဲ့တယ်လို့အမျိုးသား Hurricane စောင့်ကြည့်ဌာနကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရသတင်းတွေကိုမှတ်သိမိထိုင်တဲ့ကိုရန်တိုင်းပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍအလဲဖြစ်ပါတယ်ရှင်ပြီးခဲ့တဲ့27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်းတွေကိုလွှတ်တော်တင်ဖို့ပြင်ဆင်နေကြပြီလို့အပြည့်ရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်တူကပြောဆိုလိုက်ပါတယ်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
လာမယ့်ဒီဇင်ဘာလတဲ့ကျင်းပနိုင်ခြေရှိတဲ့တတိယအကြိမ်27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေညီလာခံမတိုင်ခင်ကျင်းပနိုင်ရေးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းမှအဖွဲ့ဝင်တွေဆွေးနွေးနေကြတာဖြစ်ပါတယ်။နေပြည်တော်မျိုးသားပြန်လည်တင်မြက်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာအောက်တိုဘာလ28ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကအဓိကဆွေးနွေးခဲ့တာတွေကိုတော့ UPDJC အတွင်းမှအဖွဲ့ဝင်လည်းဖြစ်အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့လည်းဖြစ်တဲ့ PLL ရဲ့ဗဟုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခင်မြင့်ထွန်းကအခုလိုပြောပြပါတယ်
။အောက်တိုဘာ30နဲ့31ရက်နေ့မှာကျွန်တော်ပြည်သူ့ငြိမ်းချမ်းရေးအစည်းအဝေးကျင်းပပြုလုပ်မှာပါ။အဲ့ဒီအတွက်ကိုကျွန်တော်တို့တွင်းမှုအဖွဲ့အစည်းအဝေးကျင်းပတာဖြစ်ပါတယ်။အဓိကအချက်အနေနဲ့ကတော့ကျွန်တော်တို့အခုကျင်းပဖို့ကြံနေသေးတဲ့ NCA ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့ရှမ်းလူမျိုးလိုက်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲနဲ့ရခိုင်လူမျိုးလိုက်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေအချင်းပြင်းပြချောချောမွေ့မွေ့နဲ့ကျင်းပနိုင်ရေးအတွက်ကိုလည်းပဲသဘောထားညှိနှိုင်းကြတာပါပါတယ်။နောက်တစ်ခုကတော့ဟုတ်ပြီးခဲ့တဲ့ဒုတိယပင်လုံစည်းဝေးမှာပြည်တော်စုသဘောတူညီချက်38ချက်ရခဲ့တယ်။38ချက်ကိုဆက်လက်ပြီးတော့မှလွှတ်တော်မှာအတည်ပြုနိုင်ရေးအတွက်ကိုဘယ်လိုနည်းလမ်းတွေနဲ့ကျွန်တော်တို့သွားကြမလဲ။အဲ့ဒါတွေကိုလည်းကျွန်တော်တို့ကဆွေးနွေးကြတာဖြစ်တာ
။ဒါအပြင်ပြီးခဲ့တဲ့27ရာစုပင်လုံပြည်တော်စုငြိမ်းချမ်းရေးညီလာခံမှာသဘောတူထားတဲ့ပြည်တော်စုသဘောတူစာချုပ်အစိတ်အပိုင်းတွေကိုလွှတ်တော်ကိုတင်နိုင်မှုဘယ်လိုအတည်ပြုချက်ရယူကြမလဲဆိုတာတွေကိုလည်းပြင်ဆင်ဆွေးနွေးခဲ့ကြတယ်လို့ဥက္ကဋ္ဌမြင့်ထွန်းကလွှတ်တော်တင်နိုင်ရေးဆောင်ရွက်နေတာတွေကိုပြောပြပါဗျ။
ရေပေါ်မှာဖြစ်တော့ကျွန်တော်တို့ဒီ NCA ကိုကျွန်တော်လွှတ်တော်မှာတင်သွင်းပြီးတော့မှအတည်ပြုချက်ရယူခဲ့ပါတယ်။အဲ့လိုပဲကျွန်တော်တို့ကလွှတ်တော်ကိုတင်သွင်းပြီးတော့အတည်ပြုချက်ရယူဖို့ကတော့ကြာနှစ်ဖက်စလုံးမှာကျွန်တော်တို့သဘောထားရှိတာပြီးတာဖြစ်ပါတယ်။သို့တော်လည်းပဲဒီလိုလွှတ်တော်ကိုတင်သွင်းပြီးတော့ပေါ့လေအတည်ပြုချက်ရယူတဲ့ကိစ္စမှာ38ချက်မှာပါတဲ့အချက်တွေကတော့ကျွန်တော်လူမျိုးလိုက်မျိုးသားဆင်နိုင်ငံဆွေးနွေးပွဲတွေကျင်းပဖို့ကြံနေသေးတဲ့လူမျိုးတွေရဲ့အခြေခံသဘောထားတွေလည်းဒါအပေါင်းဖို့လူသေးတယ်ဆိုတော့အယူဆအပေါ်မှာလွှတ်တော်မှာဆက်ပြီးတော့ပေါ့လေအတည်ပြုနိုင်ရေးကိစ္စကိုတော့ကျွန်တော်တို့ကြားမှာဆက်လက်ပြီးတော့ညှိနှိုင်းဖို့လာမယ့်30ရက်နေ့ UPDC အစည်းအဝေးကြမှာအခြေလည်းညှိနှိုင်းကြဖို့အဲ့လိုသဘောထားပဲချမှတ်ထားပါတယ
်ဒီဆွေးနွေးချက်တွေနဲ့ပတ်သက်လို့မနေ့ဖြန်အောက်တိုဘာလ30နဲ့အောက်တိုဘာလ31ရက်နေ့နှစ်ရက်ဆက်တိုက်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အစည်းအဝေးတွေမှာလည်းတတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပရေးအဓိကထားဆက်ဆွေးနွေးကြမှာလည်းဖြစ်ပါတယ
်ဒီဒီဇင်ဘာမှာကတော့ကျွန်တော်တို့ကျင်းပတဲ့နေ့ရက်ဖြစ်ပါတယ်သို့တော်လည်းပဲအဲ့ဒီဇင်ဘာမှာကျင်းပနိုင်ဖို့ကတော့တော်တော်လေးတော့ကျွန်တော်စူးစမ်းရမှာပေါ့လေအဲ့လိုတော့ကျွန်တော်တို့မြင်ပါတယ်နောက်တစ်ခုကတော့အစိုးရနဲ့တပ်မတော်ဘက်ကောကျွန်တော်တိုင်းနာလက်နက်ကိုင်အဖွဲ့ကြီးတွေဘက်ကရောတူညီတဲ့သဘောထားကတော့ဒုတိယပင်လုံစည်းဝေးမှာတော့ကျွန်တော်တို့အချိန်ပြုပြီးတော့လုပ်ခဲ့ရတာတွေရှိတယ်ဒါကြောင့်မို့လို့ကျွန်တော်တို့အခြေလဲဖြစ်မှုတွေမှာတော့အနည်းနဲ့များအနေကျက်တွေရှိခဲ့တယ်တော့ကြောင့်မို့လာမယ့်နိုင်ငံစုနေဝဲတွေမှာတော့ကျွန်တော်တို့အချိန်ယူမယ်အခြေလဲဖြစ်မှုကိုအဓိကထားမယ်ပေါ့လေဒီသဘောထားတွေလည်းရှိပါတယ်ဒါကြောင့်ဒီဇင်ဘာမှာကျင်းပနိုင်ရတော့တမတ်ရက်မှာတော့ကျွန်တော်တို့ကျင်းပနိုင်ဖို့တော့ တော့ကြိုးစားကြမှာဖြစ်တယ်တိုးတော်လည်းပဲအဲဒီတမရဲ့အတော်တင်မဖြစ်ရင်လည်းပဲခုနအကြေလည်းဖြစ်မှုနဲ့အချိန်ပြီးတော့ဆောင်ရွက်ဖို့တော့ဒါသဘောထားရှိပါတယ
်ပြည်တော်စုငိမ့်ညာရဲ့ညီလာခံ27ရာစုပင်လုံးတတိယအကြိမ်အစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာတွေကိုသတ်မှတ်ခြင်းကိစ္စတွေကိုငိမ့်ညာရဲ့လုပ်ငန်းစဉ်မှာဥဆောင်နေသူတွေကအဓိကထားဆွေးနွေးတိုင်ပင်နေကြတာလည်းဖြစ်ပါတယ်ရှင်
မဆူမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့အီရတ်နိုင်ငံဆိုင်းယာဆောင်းပါးတစ်ပုဒ်ကိုတင်ပြပေးပါမယ်ရှင်အစ္စလာမစ်အစွန်းရောက် IS အဖွဲ့ရဲ့အီရတ်နိုင်ငံတွင်ကျူးလွန်ခဲ့တဲ့လုပ်ရတွေကိုဖော်ထုတ်အရေးယူနိုင်ဖို့အတွက်လွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုပြီးခဲ့တဲ့သတင်းပတ်ကတောင်းဆိုခဲ့တာပါအီရန်နိုင်ငံကခိုချူရွာကလေးကယာနဲ့ချီတဲ့အရာစီတီမိန်းကလေးတွေကို IS စစ်သွေးကြွားတွေက2014ခုနှစ်ဩဂုတ်လမှာပြန်ပြီးဆွဲခဲ့ပါတယ်။ဒီနောက်မှာတော့သူတို့ရဲ့ဘဝတွေပြောင်းလဲသွားခဲ့ပါတယ်။နှိမ့်ဆက်ညှင်းမဲ့မှုတွေအာဓမ္မပြုကျင့်ခံရမှုတွေအကြိမ်ကြိမ်ရောင်းစားခံခဲ့ရတာဖြစ်ပါတယ်။ VOA ကထုတ်ခဲ့တဲ့12မိနစ်စာမှတ်တမ်းဗီဒီယိုကိုတော့ VOA ရဲ့ Facebook လူမှုကွန်ရက်မှာကြည့်နိုင်ပါတယ်။အခုတော့မှတ်တမ်းဗီဒီယိုကိုအချင်းချင်းပြီးတင်ပြပေးမှာပါ။The Last Stand of Kocho and Its Amazing Girls လို့နာမည်ပေးထားတဲ့မှတ်တမ်းဗီဒီယိုကိုတော့ဒီကိစ္စကိုပဲပေါင်းစုံကနေတင်ပြထားတဲ့ပထမဦးဆုံးသောဗီဒီယိုတစ်ခုဖြစ်ပြီးရေဆင်းနဲ့ပုံဖော်ရေးဆွဲတင်ပြထားတာဖြစ်ပါတယ်။ Syria က VOA သတင်းတောင် Lukman Arman ကမိန်းကလေးတို့ရဲ့နာကျင်ရမှုအကြောင်းတွေကိုရေဆင်းနဲ့ပုံဖော်ရေးဆွဲခဲ့တာပါ။ရေသားတီးဖြတ်ညွန်ကြားခဲ့သူကတော့ Amish Sri Vastava ဖြစ်ပါတယ်။မတ်တင်ကြီးထိုက်ကအချင်းယုံတင်ပြပေးပါမယ်ရှင
်။ရွာမှာတနတ်တန်တွေနဲ့ဆူညံခဲ့ပြီးလာအင်းငယ်ကြားခဲ့ပြီးတဲ့နောက်တကောင်းကျော်နှစ်ချက်တည်းအချိန်အသက်19နှစ်အရွယ်ဘာစီတယောက်တုံလှုပ်ခြောက်ခြားနေခဲ့ပါတယ်။သုံးရတာပြစ်ခတ်ခဲ့ကြပြီးတဲ့နောက်မှာတော့ IS သွေးကြွားတွေကယာရဲကိုဝင်လာပြီးလူတိုင်းအစ္စလမ်ဘာသာကိုပြောင်းဖို့ရွာရဲ့အကြီးအကဲဂျက်ဆိုးကိုတောင်းဆိုကြပါတယ်။ရသူရသားတွေကိုလည်းစဉ်းစားချင်ရက်ပိုင်းပဲပြပါတယ်ထိတ်လန့်ကြောက်ရွံ့မှုကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအနီးအနားတောင်တန်းတွေပေါ်ထွက်ပြေးခဲ့ကြပါတယ်ဩဂုတ်လ15ရက်နေ့မှာတော့ဘာစီရဲ့အကိုဖြစ်သူကမိသားစုကိုဖုန်းခေါ်ပြီးကျောင်းကိုမြန်မြန်လာကြဖို့ပြောပါတယ်လူတိုင်းကအဲ့ဒီမှာရောက်နေကြပြီလို့လည်းပြောပါတယ်မကြလိုက်ပါဘူး IS စစ်သွေးကြွတွေအပြစ်လိုက်လာတဲ့တန်ချက်ကကားတွေရောက်လာပါတယ်နောက်မိန်းကလေးယောက်ျားလေးအပြူရီနဲ့အသက်ကြီးသူအမျိုးသမီးတွေကိုအုပ်စုတွေခွဲပါတယ်။အသက်ရှင်လွတ်မြောက်လာသူနာရီယာမူရက်ကအခုလိုပြောပါတယ်
။ I am a survivor of the Yazidi genocide, now a refugee. I was a villager.
ကျွန်မကယေဇီဒီလူမျိုးတွေတပ်ဖြတ်ခံရမှုကနေပြီးတော့လွတ်မြောက်လာခဲ့တဲ့သူပါ။ဘဝရဲ့လွတ်လပ်မှုနဲ့မျှော်လင့်ချက်တွေနဲ့ကင်းကွာဆွတ်လွတ်ခဲ့ရတဲ့ရွာသူတစ်ယောက်ပါ။အ
ဲ့ဒီနေ့ကအဖြစ်အပျက်တွေကိုနာရီယာကကုလသမဂ္ဂမှာနောက်ပိုင်းမှာတက်ရောက်ပြောဆိုခဲ့ပါတယ်။IS စစ်သွေးကြွတွေကအမျိုးသားတွေအလုံးကိုအဲ့ဒီတည့်ရထဲမှာတင်900ကျော်တပ်ပစ်ခဲ့တာလို့သူမကပြောပါတယ်ခွဲထားတဲ့အမျိုးသမီးကြီး80ကိုလည်းတပ်ပစ်ခဲ့တာမှာသူမရဲ့မိခင်လည်းပါတယ်လို့ပြောပါတယ်ယောက်ျားလေးတွေကိုတော့လေ့ချင်ရေးစခန်းတွေကိုခေါ်သွားကြပါတယ်ဖမ်းထားတဲ့ကလေးတွေနဲ့အမျိုးသမီးတွေကို IS အစွန်းရောက်အဖွဲ့ကအမျိုးသားတွေကအရှက်ခွဲကြတယ်လို့လည်းသူမကကပ္ပခေါင်းဆောင်တွေရှေ့မှောက်မှာပြောဆိုခဲ့ပါတယ်လက်ဆောင်ပနာအဖြစ်လဲလှခံထားရတဲ့ရေစီတီမိသားစုထောင်နဲ့ချီရှိနေတဲ့မိုးစုမျိုးကအဆအုံတစ်ခုကိုနာဒီယာအပါအဝင်ရေစီတီမိသားစု150ကိုခေါ်ဆောင်လာခဲ့ကြတာပါဖန်လာသူတွေကတဦးကနာဒီယာကိုယူချင်ခဲ့ပါတယ်ဒါပေမဲ့လို့လဲနာဒီယာကတော့လူကောင်ထွားလာတဲ့အဲ့ဒီအမျိုးသားကိုမယူချင်ပါဘူးဒါနဲ့ပဲသူခင်ဗျာကန့်ကြောက်ရိုက်နှက်ခံရပါတယ်နောက်မိနစ်ပိုင်းလောက်အကြာမှာနောက်ထပ်အမျိုးသားတဦးထပ်ရောက်လာတော့နာဒီယာကသူ့မကိုယူပါလို့တောင်းမှန်တော့ဘာသာပြောင်းဖို့ပြောပြန်ပါတယ်။နာဒီယာကညှင်းလိုက်တော့အဲ့ဒီအမျိုးသားကသူ့ကိုလက်ထပ်ဖို့ပြောပါတယ်။နောက်အရှက်အနေငယ်အကြာမှာတော့အဲ့ဒီအမျိုးသားကပဲနာဒီယာကိုအဝတ်အစားလဲခိုင်းအလှပြင်ခိုင်းပြီးအဲ့ဒီညမှာပဲအဓမ္မပြုကျင့်ပါတယ်။ထွက်ပြေးဖို့ကြိုးစားပေမဲ့အဆောင်တွေကပြန်ဖန်းခဲ့တာပါ။အဲ့ဒီညမှာအရိုက်လဲခံရပါတယ်။အဝတ်အစားတွေလည်းချွတ်ခိုင်းပါတယ်။နောက်တခြားအဆောင်နေတဲ့အတူအခန်းတွင်းကိုနာဒီယာကိုခေါ်သွားပြီးတော့သူတို့ကနာဒီယာကိုအတ္တမပြုချင်တာနောက်ဆုံးမေးမြောသွားတဲ့အထိပါပဲ။လိန်ကျွန်းနေအဖြစ်ရောင်းစားခံရမယ်ဆိုတာကိုလည်းမိန်းကလေးငယ်တွေကသိထားကြပါတယ်။တစ်ခါတစ်ခါကျတော့ဝယ်သူတွေမျက်စီမကျရလေအောင်မိန်းကလေးတွေကရေချိုးဖို့ကိုတောင်းငင်းဆန်ခဲ့ကြပါတယ်ရှင်။
မတ်သိငီထိုက်တင်ပြခဲ့တာပါအခုတော့မြန်မာဒီမိုကရေစီအရေးတွေ့ဆုံမြေမြန်ခံကိုနားဆင်ကြရပါမယ်ရှင်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်သိန်းနဲ့ချီအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေဟာလူမျိုးတုံးတုတ်တင်ရှင်းလင်းတဲ့ပုံစံမျိုးဖြစ်နေတယ်လို့ဆိုပြီးဒီအခြေအနေကိုလုံးဝလက်မခံနိုင်တဲ့အကြောင်းဒီမိုကရက်အထက်လွှတ်တော်မှဒစ်ဒါဘင်ကပြောပါတယ်အထက်လွှတ်တော်မှကို VOA သတင်းတောက်ဂရက်တာဗင်ဆူစရန်တွေ့ဆုံမြင်မြန်ထားတာကိုနားဆင်ကြရအောင်ပါရှင
် Senator thank you very much for doing this
အခုလိုတွေ့ဆုံမြင်မြန်ခွင့်ပေးတဲ့အတွက်အထက်လွှတ်တော်မှကိုကျေးဇူးအများကြီးတင်ပါတယ်မြန်မာနိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာတွေပေါ်ပြုမှုပုံတွေဟာလူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းမှုဒါမှမဟုတ်လူမျိုးတုံးတက်ဖြတ်မှုလို့ထင်လားအထက်လွှတ်တော်အမတ်အနေနဲ့ဘယ်လိုယူဆလဲအမေရိကန်ပြည်ထောင်စုရဲ့ဒေဝင်ရည်တည်ချက်ကဘာလဲရှင
် I don't know the official position of this administration but the kindness
ဆိုရရဲ့ဒေဝင်ရည်တည်ချက်ကိုတော့ကျွန်တော်မသိပါဘူးဒါပေမဲ့ဒါကလူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းခြင်းတဲ့ပုံစံလိုမျိုးဖြစ်နေပါတယ်အဲ့ဒီလိုပုံမျိုးဖြစ်နေတယ်ပေါ့ကျွန်တော်ရဲ့မိတ်ဆွေမယ်ရီလန်ကအထက်လွှတ်တော်အမတ်ဘန်ကာဒင်ကတော့ဒါကိုလူမျိုးတုံးတက်ဖြတ်မှုလို့ခေါ်ပါတယ်ဘယ်လိုပုံစံပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုထဲမှာရှိနေတဲ့ကျွန်တော်တို့အနေနဲ့ဘယ်ဘက်ကိုရက်တည်လဲဆိုတာပြောဖို့လိုပါတယ်။လွှတ်တော်အမတ်တွေတော်တော်များများဒီလိုပဲလှုပ်ဆောင်ကြမှာပါ
။ Why should this be
important? ဒီကိစ္စဟာအမေရိကန်ပြည်သူတွေအတွက်ဘာကြောင့်အရေးကြီးလဲ။ဒါကတိတ်ကိုအလံဝေးလုံးမနေဘူးလားရှင့
် When it comes to American greatness, one of the things that we
လူတွေမွတ်စလင်တွေရိုဟင်ဂျာတွေဟာမြန်မာစစ်တပ်ရဲ့ကြမ်းဖက်ချင်းချောက်တာတွေကိုခံနေရပါတယ်။သူတို့ရဲ့နေအိမ်တွေမီးရှို့ခံရတယ်၊အသက်ခံရတယ်၊အာဓမအပြုကျင့်ခံရတယ်၊ရွှေပြောင်းတိမ်းရှောင်ကြရတဲ့လူဦးရေဟာသိမ်းတဲ့ချီရှိပါတယ်။နတ်မြေရဲ့တဖက်ကန်းကိုဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်ဘက်ခြမ်းကဒုက္ခသည်စခန်းတွေမှာသူတို့ကိုထားပါတယ်။စိတ်ချလုံခြုံမှုမရှိတဲ့နေကျင်စရာမကောင်းတဲ့အဆိုးရွားဆုံးအခြေအနေတွေမှာနေထိုင်နေရပါတယ်။ဒါတွေဟာလုံးဝကိုလက်ခံလို့မရတဲ့ကိစ္စပါ
။ Well according to the
တိုင်းသားလူမျိုးစုတွေကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့မြန်မာနိုင်ငံရဲ့1982ခုနှစ်ဥပဒေထဲမှာရိုဟင်ဂျာတွေကိုလုံးဝဖယ်ထုတ်ထားခဲ့တယ်။ရိုဟင်ဂျာတွေအဲ့ဒီနေရာမှာနေထိုင်သိမ်းပိုက်မှာကိုဘာကြောင့်သူတို့အပြင်းအထန်ခုခံနေကြတာလဲရှင
် Given as I understand it is they're not really citizens of Burma
ကျွန်တော်တို့နားလည်ရတဲ့လောက်ကတော့သူတို့ဘက်ကအကြောင်းပြချက်တွေကရိုဟင်ဂျာတွေဟာမြန်မာနိုင်ငံသားတွေမဟုတ်ဘူးသူတို့တွေဟာဘင်္ဂလားဒေ့ရှ်ဘက်ခြမ်းကပါလာတဲ့ဘင်္ဂါလီတွေဖြစ်တယ်ဒုတိယအချက်အနေနဲ့ကတော့သူတို့တွေဟာမွတ်စလင်တွေနေထိုင်တဲ့နိုင်ငံထဲမှာရှိနေကြတဲ့မွတ်စလင်တွေဖြစ်ပေမဲ့လည်းတပ်တန်းထက်မကရှိတဲ့မွတ်စလင်တွေကိုဘယ်တော့မှသူတို့ရဲ့နိုင်ငံသားအဖြစ်လက်ခံထားကြတာမဟုတ်တလို့ထဲထဲဝင်ဝင်ထိတွေ့ဆက်ဆံတာမျိုးလည်းမရှိကြပါဘူ
းမြန်မာစစ်တပ်ထဲကလူတချို့ကတော့သူတို့တွေဟာအကြမ်းဖက်သမားတွေလို့ပြောကြပါတ
ယ် And there was a terrorist incident
ကြမ်းဖက်သမားတွေရဲ့လုံရက်လိုမျိုးကိစ္စတခုဖြစ်ခဲ့ပါတယ်တပ်ဖြတ်မှုဖြစ်ခဲ့ပါတယ်ကျွန်တော်တို့သိရသလောက်ကတော့မြန်မာစစ်သားတွေနဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေ16ဦးထက်မနည်းအသက်ခံခဲ့ရပါတယ်ဒီအဖြစ်အပျက်ကိုအပေါ်ယံကြည့်ရင်ကိုဖြစ်ချင်တဲ့ပုံစံမျိုးကောက်ချက်ချပုံဖော်ပြောလို့ရပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေအတွင်းနှစ်ဖက်စလုံးအသက်ခံခဲ့ရတာတွေရှိပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့လူပေါင်း6သိန်းလောက်တင်းရှောင်ကြရတယ်ဆိုတာကတော့အတော့ကိုဆိုးရွားတဲ့လုံရက်တစ်ခုလို့ပြောရမှာဖြစ်ပါတယ်။ဒီကိစ္စပေါ်တာဝန်ရှိသူတွေကင်တွယ်ပုံဟာမျှတတဲ့တုံ့ပြန်မှုထက်ကြော်လွန်တဲ့လုံရက်ဖြစ်ပါတယ်။ဒီပေါ်အဓိပ္ပာယ်ဖွဲ့ဆိုရမယ်ဆိုရင်တော့လူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းမှုတစ်ခုဆိုတာရှင်းပါတယ်။
You speak about the August 25th attack incident.
ဩဂုတ်လ25ရက်နေ့ကဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လွှတ်တော်မှပြောနေတာဖြစ်တယ်။ဒီကိစ္စကိုအကြောင်းပြပြီးတော့စစ်တပ်ကမဟာဗျူဟာတစ်ခုလိုချပြီးအာရမပြုကျင့်တာတွေရွာတွေကိုမီးရှို့တာတွေလုပ်ပြီးတော့မြန်မာနိုင်ငံရခိုင်ပြည်နယ်ဒီရအထဲကနေဒီလူတွေကိုတွန်းထုတ်ဖို့လုပ်နေကြတယ
် Yes Northern Rakhine in particular you know we invited 7 senators
ဟုတ်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာပါအနေတော်ကဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအသံကြီးကိုကျွန်တော်ရုံးခန်းမှာခေါ်တွေ့ပါတယ်ဒီကိစ္စမှာဒီမိုကရက်ဘက်ကရော Republican တွေဘက်ကရောအထက်လွှတ်တော်အမတ်9ယောက်နဲ့တနအီကျော်စကားပြောမေးမြန်းတာတွေလုပ်ခဲ့ပါတယ်မေးထားတဲ့အချက်တွေကိုတော့သူ့ဘက်ကတပတ်နှစ်ပတ်အတွင်းကျွန်တော်တို့ကိုအကြောင်းပြန်မယ်လို့ပြောပါတယ်ကျွန်တော်တို့ဘက်ကအသေးချာဂယုတစိုက်စောင့်ကြည့်နေတယ်ဆိုတာကိုသူ့ကိုပြောခဲ့ပါတယ်မြန်မာနိုင်ငံနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးဟာဒီအခြေအနေကနေထွက်ပေါ်လာတဲ့ရလက်တွေပေါ်မှာမူတည်ပါတယ်အဲ့ဒီရလက်ကိုလည်းကျွန်တော်တို့အနေနဲ့အမြန်ဆုံးလိုချင်ပါတယ
် We've introduced a
ဒီကိစ္စအပေါ်ပြည့်တင်ရှုံချဖို့ဆုံးဖြတ်ချက်တစ်ခုကိုအထက်လွှတ်တော်အမတ်အနေနဲ့အစုပြုထားပြီး ပါတီကြီးနေရာစလုံးရဲ့ထောက်ခံမှုကိုရပြီလားရှင
်။ရမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်။ပြောလို့တော့မရသေးပါဘူ
း။ဒါဆိုလို့ရှိရင်ဒါကိုဥပဒေတစ်ခုဖြစ်နေတဲ့
အတည်ပြု
။မူလကလေးကဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဂျော်မက်ကင်းကကျွန်တော်ကိုထောက်ခံပြီးသား။ဆိုတော့တခြားလူတွေကလည်းကျွန်တော်တို့ကိုထောက်ခံမယ်လို့ထင်ပါတယ်။ပါတီကြီးနေရာစလုံးကပါဝင်ပါလိမ့်မယ်။ပြရုပ်တစ်ခုအဖြစ်ဖြစ်ကောင်းဖြစ်နိုင်တဲ့ဒီဆုံးဖြတ်ချက်မျိုးကြလာမယ့်အချိန်အထိကျွန်တော်တို့စောင့်မနေကြပါဘူး။ဖြေရှင်းကင်တွယ်မှုတွေကိုအခုပဲတွေ့ကြပါတယ်။ဒီအစိုးရနဲ့ဒေါန်ဆန်းစုကြည်အနေနဲ့အမှန်တကယ်လက်တွေ့လှုပ်ဆောင်ပြတာထုတ်ဖော်ပြောဆိုတာမျိုးတစ်ခုခုလှုပ်ဆောင်လာဖို့ကျွန်တော်တို့တောင်းဆိုပါရယ်ပထမအနေနဲ့အမေရိကန်ပြည်ထောင်စုပြီးတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပါဝင်တဲ့ဒီကြားလွတ်လပ်တဲ့အဖွဲ့တွေကိုဖွဲ့ပြီးရခိုင်ပြည်နယ်အတွင်းကလက်ရှိသူတို့ကိုရှင်းထုတ်ပြစ်တဲ့နေရာတွေစီကိုဝင်ဝင်ပြုတ်ပြီးမြေပြင်မှာဘာတွေဖြစ်နေတယ်လဲဆိုတာကိုသူတို့တွေ့မြင်ရပါမယ်ဒုတိယအနေနဲ့ကတော့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရက်တွေမှာပါဝင်သူတွေရွာတွေကိုမီးရှို့ခဲ့တဲ့မြန်မာစစ်တပ်ထဲကတာဝန်ရှိသူတွေကိုအရေးယူရပါမယ်။တတိယအနေနဲ့ကတော့နေရပြန်နိုင်ရေးအတွက်စီစဉ်မယ်ဆိုရင်လည်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကိုတာဝန်ပေးပြီးဒီလူတွေကိုစနစ်တကျခေါ်ဆောင်လာရပါမယ်။နေအိမ်တွေမီးရှို့ခံရပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့သူတွေစီကနေဇာရွက်စာတမ်းအထောက်အထားတွေတောင်းတယ်ဆိုတာလုံးဝကိုလက်တွေ့မကျပါဘူး။
Aung San Suu Kyi အဖိနှိတ်ခံရိုဟင်ဂျာတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဒေါ်အောင်ဆန်းစုကြည်အပေါ်မှာအများကြီးမျှော်လင့်ထားကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြစ်တင်ရှုတ်ချတာတွေမလုပ်ခဲ့တဲ့အတွက်လည်းသူမကိုကြံရပါဆိုပြီးတရင်ကောင်းစဉ်ကြီးပိုင်းတချို့တွေမှာတွေးခဲ့ရပါတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့ဘယ်လိုထင်လဲရှင်
။ I admire her so much. I mean
ကျွန်တော်သူ့ကိုတိတ်ပြီးလေးစားပါတယ်။ကျွန်တော်ပြောချင်တာကသူဟာဆယ်စုနှစ်တခုကျော်နေအကျဲကျုံနဲ့နေခဲ့ရပါတယ်။သူ့ရဲ့တိုင်းပြည်မှာဒီမိုကရေစီအစပြိုးလာအောင်ခိုင်ခိုင်မာမာရပ်တည်လှုပ်ဆောင်နိုင်ခဲ့ပါတယ်။ခေါင်းဆောင်တယောက်အနေနဲ့ရပ်တည်ခဲ့ပါတယ်။အဲ့ဒီတိုင်းပြည်မှာလိုအပ်နေတဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်တယောက်ဆိုတာထက်တောင်ပိုပါတယ်။မြန်မာနိုင်ငံဟာစစ်တပ်အုပ်ချုပ်ရေးကနေဒီမိုကရေစီအသွင်ကူးပြောင်းလာခဲ့တာအခုဆိုရင်တတန်းနှစ်နှစ်တောင်မရှိသေးပါဘူး။ဒါပေမဲ့သူ့အနေနဲ့အခုတိုင်းပြည်ထဲမှာဖြစ်ပျက်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လာရင်တော့အခုထပ်ပို့ပြီးတိုက်တိုက်တွန်းတွန်းနဲ့ရှေတိုးလှုပ်ဆောင်တင်ပါတယ
် and if they don't stop it then
သူတို့လောက်ရတွေကိုမရတတ်ဘူးဆိုရင်နောက်ဒဏ်ခပိတ်ဆို့မှုတန်းစစ်တပ်ကိုဓာတ်ရိုက်ဒဏ်ခပိတ်ဆို့တာမျိုးရင်ဆိုင်ရနိုင်ပါတယ်စီးပွားရေးဒဏ်ခပိတ်ဆို့မှုတွေကအင်မတန်ဆင်းရဲလှတဲ့နိုင်ငံအပေါ်ထိခိုက်မှာပါ
That's exactly that's the dilemma I would think if they don't respond
ဒါကဖြစ်เสียပါသူတို့ဘက်ကမတုံ့ပြန်ရင်ဒါမှမဟုတ်ရှင်းနဲ့လောက်တဲ့အပြူသဘောဆောင်တဲ့တုံ့ပြန်မှုမပေးနိုင်ဘူးဆိုရင်တော့ဂျူးလိုနယ်လို့ယူဆရတဲ့သူတွေပေါ့ပြစ်မှတ်ထားပြီးတန်ခတ်ပိတ်ဆို့မှုတွေလှုပ်ဆောင်နိုင်ပါတယ်လို့ယူဆပါတယ
်သမရကသဘောတူမယ်လို့ထင်လား
သဘောတူမယ်လို့မျှော်လင့်ပါတယ်ဒါပေမဲ့သမရကအရေးတယူဆောင်ရွက်မလားဆိုတဲ့အဖြေကိုတော့ကျွန်တော်မသိနိုင်ပါဘူး
Is there any downside to the Americans?
ဒီကိစ္စမှာအမေရိကန်တွေပိုပြီးပါဝင်လာမှုကအကျိုးရောက်စေတယ်လို့ထင်ပါသလားအမေရိကန်နိုင်ငံသားတွေကိုရည်ညွှန်းတာမဟုတ်ပါဘူးဒေါ်ဆန်းစုကြည်အနေနဲ့ပိုပြီးပြင်းထန်ထန်ကြိုက်တွယ်တင့်နေဆိုပြီးအမေရိကန်အစိုးရကတွန်းအားပေးလှုပ်ဆောင်နေတာကအကျိုးရောက်စေတယ်လို့ထင်ပါသလားရှင
် I don't see the downside in fact
အကျိုးရောက်စေတယ်လို့မမြင်ပါဘူးပြောရမယ်ဆိုရင်ဘာမှမလုပ်ဘဲငြိမ်းနေတာကမှအကျိုးရောက်စေတယ်လို့ထင်ပါတယ်မွတ်စလင်အတိုင်းဝိုင်းတစ်ခုနှိတ်ကုတ်ခံနေရတယ်ဆိုတာအရှင်းကြီးမြင်နေရပါတယ်ကျွန်တော်တို့ကဒီအတိုင်းဝိုင်းဘက်ကနေမရက်တီပေးဘူးဆိုရင်ကမ္ဘာတဝန်းကမွတ်စလင်တွေကသူတို့နဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးအပေါ်အမြင်လွဲသွားမှာပ
ါ There are other ethnic groups in Myanmar like the Karens who are there's
မြန်မာနိုင်ငံမှာတခြားတိုင်းရင်းသားအုပ်စုတွေရှိပါတယ်ခရီးယန်ဘာသာဝင်အတိုင်းဝိုင်းဖြစ်တဲ့ကရင်တိုင်းရင်းသားတွေလည်းရှိပါတယ်တမိုင်းတလျှောက်မှာသူတို့တွေကလည်းအလားတူဖိနှိပ်မှုတွေများစွာခံခဲ့ရတယ်ဆိုပေမဲ့လည်းအခုတွေ့နေရတဲ့ရိုဟင်ဂျာအရေးလောက်တော့လူပြောမများခဲ့ပါဘူး။သူတို့အတွက်ရောသူတို့အပေါ်ရောအာယုံဆိုင်မှုတွေရှိပါလားရှင
် focused on the Rohingya because of the press
ဖြစ်တယ်ပါတယ်။ထောင်နဲ့တောင်းနဲ့ချီတဲ့လူတွေရွှေပြောင်းခံရတဲ့အကြောင်းသတင်းတွေထွက်ပေါ်လာတဲ့နောက်မှာရိုဟင်ဂျာအရေးကိုအာယုံဆိုင်လာတာဖြစ်ပါတယ်။ဒါပေမဲ့ကရင်တိုင်းရင်းသားတွေအရေးလဲထိုနီးတူပါပဲ။ဒီမိုကရေစီနိုင်ငံတည်ဆောက်မယ်ဆိုရင်ဘာသာရေးနောက်ခံမတူတဲ့သူတွေလူမျိုးရေးနောက်ခံကွဲပြားသူတွေအပေါ်အမြင်ပွင့်လွင်းစွာနဲ့အတူရှင်တွဲနေထိုင်နိုင်မှုမျှော်လင့်ပါတယ်ဒီမိုကရေစီရဲ့အစိပ်အပိုင်းတွေပါခရစ်ယာန်ပဲဖြစ်ဖြစ်မွတ်စလင်ပဲဖြစ်ဖြစ်တသားရဲဆောင်ရွက်သွားရမှာဖြစ်ပါတယ
်ပတ်စဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရွေးတွစ်ဆုံမင်းမြန်ကန်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9နာရီကနေ10နာရီထိအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုည9နာရီခွဲမှာထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများထူးခြားစံပြသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရမှာပါအခုရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်မအေးတနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့အခုမြန်မာနိုင်ငံကသောရရှင်တွေအတုံးများတဲ့ Facebook ပေါ်ကဒီ VOE စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်း Daily တစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြတ်တာ Daily ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်ရဲ့စာတွေကိုမပြောခင်မှာတော့ VOA အစီအစဉ်တွေကိုအားပေးတဲ့သောရရှင်တချို့ရဲ့စာတွေကိုပြောပြပေးခြင်းပါတယ်။ Tech Line ဆိုတဲ့သောရရှင်ဒီ VOA Facebook အစာမျက်နှာပေါ်မှာဒီ VOA သတင်းဌာနကိုနားဆင်ပြီးတော့အမှတ်ချက်ရေးပေးလာတာကတော့ VOA ကနေပြီးတော့နေ့စဉ်ထုတ်လွှင့်ပေးတဲ့မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှားကသတင်းတွေကိုသိရဖတ်ရမြင်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်။Prisoner's Choice ဆိုတဲ့ဒီသောရရှင်ကတော့ VOA သတင်းဌာနကိုအမတန်ချစ်မြတ်လို့ပါတယ်။ဘာလို့လဲဆိုတော့မှန်ကန်မျှတမှုရှိတဲ့သတင်းအချက်လက်တွေကိုအများပြည်သူသိအောင်တင်ပြပေးလို့ဖြစ်ပါတယ်ဆိုပြီးဒီသောရရှင်ကြီးရေးလာပါတယ်ရှင်။ VOA စီစဉ်ကိုနားဆင်ပြီးအဲ့ဒီအစီအစဉ်တွေပေါ်ကအကြောင်းအရာတွေပေါ်မှာသောရရှင်ကြီးရေးလာကြတာတွေမှာတော့အပတ်စဉ်တင်ဆက်ပေးနေတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးသောရရှင်တုံ့ပြန်ရေးသားလာတာကိုပြောပြပေးသွားခြင်းပါတယ်။ကျမတို့ဒီ VOA ရဲ့အပတ်စဉ်ခဏတစ်ခုဖြစ်တဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ပြီးရေးလာတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခဖြစ်ပွားပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံဖို့မြန်မာအစိုးရကစီစဉ်ဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့ဒီဘလို့အခက်အခဲတွေရှိနိုင်လဲနောက်ပြီးတော့ဒီမြန်မာအစိုးရကပြန်ခေါ်ယူဖို့လှုံ့ဆော်နေတဲ့နေရာမှာဘလို့စိန်ခေါ်ချက်တွေရှိလဲဒီကိစ္စအပေါ်မှာရခိုင်လူထုကဘလို့မြင်တယ်လဲဒါတွေကိုဆွေးနွေးသွားကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာရခိုင်ဒေသခံခေါင်းဆောင်တွေဝင်ပြီးတော့ဆွေးနွေးသွားကြတာပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာသူကတော့ VOA ပင်နိုင်သောရရှင်တကုံမျိုးတက်ကဦးလာထွန်းဖြစ်ပါတယ်ဦးလာထွန်းရဲ့အမြင်ကတော့
အစိုးရအနေနဲ့တစ်ဖက်နိုင်ငံကိုရောက်နေတဲ့ဘင်္ဂါလီဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံတဲ့နေရာမှာမူရင်းဒေသခံရခိုင်လူမျိုးတွေရဲ့ဘဝစိတ်ချလုံခြုံမှုရှိအောင်တရားခွဲထုတ်ထားမှာဖြစ်တဲ့အပြင်အကြမ်းဖက်သမားတွေနဲ့တစ်ဖက်နိုင်ငံကခိုးဝင်လာတဲ့သူတွေရောပါမလာအောင်စီစစ်လက်ခံဖို့အသက်မူဝမ်းကြောင်းအလုပ်ကိုင်တွေဖန်တီးပေးဖို့ရန်အကြက်တဲတွေကြုံလာနိုင်ပါတယ်အထူးသဖြင့်တော့ဒီအကြမ်းဖက်သမားတွေခိုးဝင်ဘင်္ဂါလီတွေနဲ့ပြည်ပခါတွေလှုံ့ဆော်စီးအောင်နေသူတွေကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့ကြီးမားတဲ့စင်ခေါ်ချက်တွေရှိနေတဲ့အပြင်ပြင်ပနိုင်ငံစစ်ဖက်မှုတွေဟာလည်းစင်ခေါ်ချက်တွေဖြစ်နေပါတယ်။အကြောင်းကတော့အစိုးရဘာလို့လို့မျက်စိစုံမှိတ်ပြီးတော့ကိုလိုရာကိုဆွဆွဲနေကြလို့ပါ။တခါဒီပြန်လဲစစ်စစ်လက်ခံရေးနဲ့ပတ်သက်ပြီးတော့အမျိုးသားရေးအုပ်စုတွေရဲ့အန္တရာယ်နဲ့စစ်စစ်ပြီးကြံနေသေးတဲ့ဘင်္ဂါလီတွေရဲ့ပြဿနာဟာလည်းအစိုးရအတွက်ကြီးမားတဲ့စင်ခေါ်မှုတွေလို့ယူဆမိပါတယ်။
ဒါကတော့ VOE ကထုတ်လွှင့်ပေးသွားတဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ပြီးတော့ဦးလာထွန်းကဒီရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံမှာပြန်လည်ခံမှုအစီအစဉ်ဆောင်ရွက်နေတာပေါ်မှာဆွေးနွေးသွားကြတာကိုဦးလာထွန်းသူ့ရဲ့အမြင်ကိုအခုလိုတုံ့ပြန်ရေးသွားတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့အရင်ဖျော်ပြပေးကြပါတယ်ရှင်။ဒီတစ်ပတ်မှာတော့ Billboard 200စီးရင်မှာထိတ်ဆုံးရောက်နေတဲ့ဒီ Day of Thumbnail ကတချင်းလေးတစ်ပုတ်နဲ့ဖျော်ပြပေးကြပါတယ်။American အဆိုတော့ Pink နောက်ဆုံးထွက်သွားတဲ့ခုနှစ်ချက်မြောက်တေးတပြ Beautiful Trauma တပြက Billboard အကောင်ဆုံးတေးတပြ200စီးရင်မှာနံပါတ်1ချိန်နေတာပါနော်အဲ့ဒီတေးတပြတွေကနေပြီးတော့ပထမဆုံးထွက်သွားတဲ့ What About Us ဆိုတဲ့တချင်းလေးကိုဒီတစ်ပတ် ထုတ်လွှင့်ပေးခြင်းပါတယ်။အဲ့တဲ့ချင်းကနိုင်ငံပေါင်း10နိုင်ငံမှာအကောင်းဆုံးတေးနံပါတ်1နေရာချိန်ပြီးတော့တခြားနိုင်ငံ15နိုင်ငံမှာတော့အကောင်းဆုံးတေး10ဖို့အစီအစဉ်ကိုဝင်တာပါ။ American ပြည်အောင်စုအပါအဝင်တချို့နိုင်ငံတွေမှာအကောင်းဆုံးတေး20အစီအစဉ်ကိုလည်းဝင်တာဖြစ်ပါတယ်။ဂီတဝေဖန်ရေးသမားတချို့ကတော့ဒီသချင်းကဒီနိုင်ငံရေးအတိတ်ပဲထည့်သွင်းပြီးဆက်ဆိုထားတဲ့သချင်းဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီသချင်းရဲ့ဂီတဗီဒီယိုကတော့ဒီသချင်းထွက်ပြီးမကြခင်ဩဂုတ16ရက်နေ့2018ခုနှစ်မှာထွက်လာတာပါ။ဒါမဲ့လည်းအဲ့ဒီသချင်းဗီဒီယိုမထွက်ခင်တပတ်မှာပဲဂျာမနီနိုင်ငံဘာလင်မြို့တော်မှာပြုလုပ်တဲ့ဒီတေးဂီတဖျော်ဖြေပွဲမှာပင်ကအဲ့ဒီသချင်းကိုတီးဆိုဖျော်ဖြေသွားခဲ့ပါတယ်။နောက်ပြီးတော့ဒီဩဂုတ28ရက်နေ့မှာကျင်းပတဲ့2018ခုနှစ် MTV ဂီတဗီဒီယိုစုချင်းမြင့်ပွဲမှာလည်းပင်ငါအဲ့တဲ့ချင်းနဲ့တီးဆိုဖျော်ဖြေခဲ့ပြီးတော့အဲ့ဒါကိုလည်းရုပ်မြင်သံကြားကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါနော်ဒီတော့သူ့ရဲ့ဒီ Billboard အကောင်းဆုံးတေးတပြား200ဆင်းမှာထိတ်ဆုံးရောက်နေတဲ့တေးတပြားအစ်စ်ထဲကသူ့ရဲ့ဒီတချင်းလေးဖြစ်တဲ့ What About Us ဆိုတဲ့တချင်းကိုနားဆင်ကြည့်ကြရအောင်ပါနော
် We are searchlights we can see in the dark We are rockets pointed up at the stars We are billions of beautiful hearts And you sold us down the river too far What about us?
Beautiful Trauma တေးတပြားတွေက What About Us ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါရှင်။မြန်မာတေးချစ်တော်ရရှင်တွေကိုလည်းနောက်ပိုင်းမှာမြန်မာတချင်လေးတစ်ပုဒ်နဲ့ဖျော်ဖြေပေးသွားအောင်မှာဖြစ်ပါတယ်။အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားချင်ပါတယ်။ရင်ဖွင့်လာတဲ့တော်ရရှင်ရုပ်ကတော့သူကကိုပိုင်အမှတ်ဘလောက်သူ့နာမည်ဘသူနောက်ပြီးတော့ဘဲတက်မှာတာဝန်ထမ်းဆောင်နေပါတယ်ဆိုပြီးတော့အတိအကျရေးလာပေးမယ်လေ။ Internet ကနေတဆင်ဆက်သွယ်လာတာဖြစ်ပြီးတော့သူ့ကိုတိုက်ရဲကျွန်တော်တို့အတိပြုချက်ယူလို့မရတဲ့အတွက်ကြောင့်မလို့ဒီကိုပိုင်အမှတ်ဒီနာမည်တွေကိုတော့ခြံလှပ်ပြီးတော့သူ့ရဲ့ရင်ဖွင့်ဆောင်ဖော်ပြပေးကြပါတယ်။သူကတက်သေးဝင်ပြီးတော့သူထွက်စာတင်တာထွက်လို့မရပဲနဲ့အချုပ်ခံနေရပါတယ်ဆိုပြီးတော့အခုလိုမျိုးရင်ဖွင့်လာပါတယ်
။စစ်မှုထမ်းသက်17နှစ်ရှိပြီဖြစ်ပါတယ်ခင်ဗျာ။တက်သေးဝင်တော့ကမပြော9နှစ်ပြော9နှစ်ပေါင်းစနစ်ဆက်ရုပ်ချုပ်ပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်စစ်မှုထမ်းသက်စနစ်ပြည့်တဲ့အချိန်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ထံဒါရိုက်စာမျက်နှာကနေတဆင့်ထွက်ခွင့်တင်ခဲ့ပါတယ်ခင်ဗျအခုကျွန်တော်ကိုပျက်စီးထိန်တက်ချုပ်ထဲတန်ချေချင်းခတ်ချုပ်ချထားပါတယ်ပြစ်မှုတစုံတရာမရှိပါဘူ
းဒါကတော့စစ်တပ်ထဲမှာကြုံနေရတဲ့ကိစ္စတစ်ရက်ပါဆိုပြီးတော့ကိုယ်တိုင်ရင်ဖွင့်ပါတယ်ဆိုပြီးတော့ရေးလာတဲ့စာကိုကျွန်မဝင်မျှပေးတာဖြစ်ပါတယ်ရှင်နောက်ပြီးတော့ဒီတောင်တကုံလူလူတွေကြုံတွေ့နေရတဲ့အခြေအနေမှန်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဝင်မျှပေးခြင်းပါတယ်
နေ့စဉ်ရက်ဆက်ပါပဲလို့ပြောရင်ပိုရည်လို့ထင်ချင်းထင်ကြပါလိမ့်မယ်တောင်တကုံမှာအမှန်တကယ်လက်ရှိဖြစ်နေတာပါခိုးယူလူရဲသူတွေကတရားဝင်ခိုးယူလူရဲခွင်လိုင်စင်ရထားတယ်လို့ပါပဲအများစုကမရှိစင်းရဲသားတွေခိုးခံရတာများပါတယ်မရှိမဲ့ရှိမဲ့ဟာလေးတွေစူးပြီးကိုလိုရာတွေဝယ်တယ်ပြီးရင်အခိုးခံရတယ်တချို့ဆိုအကျွေးတော်မကြည့်သေးပါဘူးတချို့ဆိုရင်လုပ်ငန်းတုံးနေတဲ့သုံးမိန်ဆိုင်ကအခိုးခံရတော့အလုတ်လက်မဲ့ဖြစ်ပြီးတော့စိတ်သက်ကြနေပါတယ် ဘာလို့လို့ဘာကင်စားမှန်းလဲမသိတော့ဘူးလို့မျက်ရည်ဝဲပြီးတော့ပြောပြကြပါတယ်အများစုကခိုးခံလူခံပြီးရင်ဒီလိုပဲနေလိုက်ကြပါတယ်အကျိုးဆက်ကခိုးယူလူရဲမှုတွေပိုပိုများလာတယ်လို့ပိုပိုပြီးတော့လည်းအတင်ရဲလာကြပါတယ်နောက်ဆိုရင်မိတ်ဆွေတို့ကျွန်တော်တို့ရဲ့အိမ်တွေကိုပါဝင်ပြီးခိုးယူလူရဲတော်မှာတည်ကြတဲ့လောက်ပါပဲကဗတ်တမိုင်းဝင်စကားတခွန်ချဘူးပါတယ်မတရားမှုတွေများနေတာဟာမတရားလုပ်တဲ့သူတွေကြောင့်မဟုတ်ဘဲအဲ့ဒီမတရားမှုကိုနှုတ်ဆက်နေတဲ့လူတွေများနေလို့ပါပဲတဲ့အများပြည်သူအလုံးရဲ့ထိခိုက်နစ်နာဆုံးရှုံးမှုလုံခြုံမှုကိုမြို့နယ်တိုင်းနိုင်ငံတော်အဆင့်တာဝန်ရှိသူများသိနိုင်ဖို့အခုလိုတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ
ဒီတော့ကျွန်တော်တို့စီကို message box ကနေစာပို့လာတာဖြစ်ပြီးတော့ဒီ post ကိုမြန်မြန် share ပေးဖို့မေတ္တာရက်ခံခြင်းပါတယ်လို့လည်းတွေ့လိုက်ရတော့သူကိုယ်တိုင်ရေးတာလားဒါမှမဟုတ်လေတယောက်ယောက်ရေးတာကိုများကျွန်တော်တို့စီထပ်ဆင့်ပို့လိုက်သလားကျွန်မဒါကိုတော့အတိပြုလို့မရပါဘူးเนาะဒါမှလည်းဒီကိစ္စကအများပြည်သူသိတဲ့နဲ့ကိစ္စလည်းဖြစ်တဲ့ထင်လို့အားလုံးနဲ့ဝေမျှပေးလိုက်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေဒီသူတို့ရဲ့မှတ်ချက်တွေဝေမျှတာကိုဒီတစ်ပတ်ဒီမှတင်ရက်ပြီးတော့သိစစ်တဲ့သောရရှင်တွေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးခြင်းပါတယ်ရှင်သောရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးခြင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တက်အမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးဖို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့တိတ်ချစ်တဲ့သရရှင်တွေအတွက် VOA ကနေပြန်မြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်ရှင်။ဖြူဖြူကြော်သိမ့်တီဆိုထားတဲ့လှည့်စားလိုက်ဆိုတဲ့တချင်းလေးကိုတော့သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။သိမ့်တည်ဆိုထားတဲ့လှည့်စားလိုက်ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလွှာတွေကိုတင်းင်းကလေးနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးချပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ring up or turn high la na myo leng ni ba de a yong sa mi ba de na be you na ge ra chi shi de mya nga po pong cha lai ba ro le ro ma le ma chi de ba ta khu ma pa nge nya ne
မဧတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့ဦးစီသူအောင်မြတ်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရပါမယ်မိုက်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်မြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုနိုင်ငံတကာအသံဝိုင်းကဒဏ်ခတ်အရေးယူဖို့အထီးဖြစ်လာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကိုဖြေရှင်းဖို့ဒုံဆန်းစုကြည်အထူးစူးစမ်းနေတာတွေ့မြင်ရပါတယ်။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ဆိုတာကိုဖွဲ့ပြီးသူကိုယ်တိုင်ဦးဆောင်ပါတယ်။အဲဒီစီမံကိန်းအတွက်ပြည်တွင်းကတထေးကြီးတွေလှူဒါန်းတဲ့ကျပ်ငွေ18ဘီလီယံကျော်အမေရိကန်ဒေါ်လာနဲ့ဆို73သန်းလောက်ရှိမဲ့အလှငွေကိုလက်ခံပါတယ်။ပြည်တွင်းပြည်ပမှာလည်းနောက်ထပ်အကူအညီထပ်တောင်းပါတယ်။ UEHRD စီမံကိန်းအတွက်နောက်ထပ်ပုဂ္ဂလိကကဏ္ဍလုပ်ငန်းအဖွဲ့၉ဖွဲ့ဖွဲ့စည်းပြီးလုပ်ငန်းတွေအမြန်ဆန်အကောင့်ထည့်ဖော်စီပါတယ်။ဒါပေမဲ့မေးစရာမေးခွန်းရှိတာကဒုံဆန်းစုကြည်အနေနဲ့အခုလိုအကြီးအကျယ်စ조사အားထုတ်နေပေမဲ့နိုင်ငံတကာကအထူးအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအဲ့ဒီပြဿနာကြီးကိုတကယ်ပဲပြေလည်အောင်ဖြေရှင်းပေးနိုင်မလားဆိုတာပါ။သူကြုံတွေ့ရနိုင်တဲ့စိန်ခေါ်မှုနဲ့အခက်အခဲတွေကိုကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေပြီးခဲ့တဲ့ရက်ပိုင်းရန်ကုန်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဆွေးနွေးပွဲတွေကနေမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပြည်ထောင်စုဝန်ကြီးတွေနဲ့ကိုယ်စားလှယ်အဖွဲ့တွေဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့အချက်ဆက်ချက်ပါသဘောတူညီချက်ရခဲ့ကြပေမဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးနဲ့ပတ်သက်လို့အပြည့်အစုံသဘောတူညီချက်တော့မရခဲ့ကြပါဘူး။ဒါကြောင့်နောက်ပိုင်းပြန်လည်တွေ့ဆုံဆွေးနွေးပြီးဆွေးနွေးမှုတွေ2019ခုနှစ်နိုဝင်ဘာလထဲမှာပြည့်ပြတ်အောင်လုပ်ကြဖို့အကြံပြင်းသဘောတူထားတယ်လို့သိရပါဗျ။ပြောရရင်ဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပထမဦးဆုံးရင်ဆိုင်ရမယ့်စိန်ခေါ်မှုဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်လည်အောင်ညှိနှိုင်းနိုင်ရေးပါ။ဒုက္ခသည်အရေးအတွက်ပြဿနာမြန်မာဘက်ကလက်ခံမဲ့ပုံစံလက်ခံမဲ့အချိန်စရာသတ်မှတ်ချက်စတာတွေမှာသဘောကွဲလွဲမှုတွေရှိနေတာမို့အများကြီးညှိနှိုင်းကြရအောင်မဲ့အခြေအနေရှိနေပါဗျ။ဒေါန်ဆန်းစုကြည်အတွက်ဒုတိယစိန်ခေါ်မှုပြဿနာကြီးကဗန်နာငွေချေးအခက်အခဲပြဿနာဖြစ်နိုင်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေအတွက်နိုင်ငံတကာရန်ပုံငွေရှာဖွေညီလာခံတစ်ခုဂျနီဗာမှာလုပ်ပါတယ်။အဲ့ဒီဒုက္ခသည်တွေကိုထောက်ပံ့ပေးဖို့အတွက်လာမယ့်2018ဖေဖော်ဝါရီလအထိဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်။အဲ့ဒီညီလာခံမှာတော့နိုင်ငံတကာအလှူရှင်တွေဘက်ကနေဒေါ်လာ335သန်းအကူအညီပေးမယ်ဆိုတော့ဂရိကဝတ်တွေရခဲ့တယ်လို့ဆိုပါတယ
်။တကယ်တော့ကုလသမဂ္ဂကလိုတယ်လို့ပြောတဲ့အဲ့ဒီငွေပမာဏဟာလေးလဇာလောက်အတွက်ဒုက္ခသည်တွေစားသောက်နေထိုင်ကျန်းမာရေးကိစ္စတွေအတွက်အဓိကဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်ထဲမှာဒေါ်ဆန်းစုကြည်အကောင့်ထဲပေါ်မဲ့စီမံကိန်းကြီးကတော့ပြန်လာမဲ့ဒုက္ခသည်တွေကိုယာယီကျွေးမွေးထားတာလောက်တည်းမကပဲပြန်လည်နေရာချထားရေးဖွံ့ဖြိုးရေးတွေပါပါဝင်တဲ့စီမံကိန်းကြီးဖြစ်လေတော့အဲ့ဒီထက်မကတဲ့ငွေပမာဏလိုမယ်ဆိုတာပြောစရာတော့မလိုပါဘူးအခုလက်ရှိမြန်မာတထေးကြီးတွေအစွမ်းကုန်လှူဒန်းမှုတောင်ဒေါ်လာ73သန်းလောက်ပဲရှိတာမို့နောက်ထပ်ငွေကြေးပမာဏများများဆဆလိုအပ်မယ်ဆိုတာခန့်မှန်းနိုင်ပါတယ်အဲ့ဒီငွေတွေဘယ်ကရမှာပါလဲဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံတကာမိသားစုကနေအကူအညီအမြောက်များမရဘူး ရခဲ့ရင်တော့လက်ခံလို့မဖြစ်နိုင်ဘူးဆိုရင်တော့အခက်ခဲတွေအများကြီးကြုံရနိုင်ပါတယ်။နောက်ရေးကြီးတဲ့စင်ခေါ်မှုတစ်ခုကရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေရဲ့ပြဿနာနဲ့ပတ်သက်ပြီးတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားခံယူချက်ပါ။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးနဲ့အုပ်ချုပ်ရေးကိုအဓိကတာဝန်ယူထားတာတပ်မတော်နဲ့ပြည်ထောင်စုဝန်ကြီးဌာနပါ။တပ်မတော်ခေါင်းဆောင်အဆက်ဆက်ရဲ့အဲ့ဒီမွတ်စလင်တွေပေါ်ထားတဲ့သဘောထားကိုလိုနီနယ်ချဲ့တွေကခေါ်သွင်းလာတဲ့လူတွေဖြစ်တဲ့နိုင်ငံသားတွေမဟုတ်ဘူးဆိုတာပါပဲ
။ဒေါင်ဆန်းစုကြည်တေချာပေါက်ကြုံရအောင်မဲ့နောက်ထပ်စိန်ခေါ်မှုကြီးတစ်ခုကတော့ရခိုင်နိုင်ငံရေးခေါင်းဆောင်တွေရဲ့သဘောထားနဲ့သူတို့ကဥဆောင်နေတဲ့ရခိုင်တိုင်းရင်းသားတွေရဲ့လောက်ရပါ။သူတို့ကလည်းအဲ့ဒီဒေသကမွတ်စလင်တွေကိုခိုးဝင်တွေအကြမ်းဖက်သမားတွေသူတို့နဲ့အတူတူမနေနိုင်ဘူး။မွတ်စလင်တွေကိုလည်းအကူအညီမပေးရဘူးဆိုပြီးဆန္ဒပြပွဲတွေတစ်ချိန်ချင်းကျင်းပအကူအညီပေးသူတွေကိုအမျိုးမျိုးဟန်တားမှုတွေလုပ်နေတာပါဒီအတွက်ဒေါအောင်ဆန်းစုကြည်ဟာရခိုင်ပြည်နယ်မှာအကောင့်ထဲဖော်မဲ့စီမံကိန်းအတွက်ရခိုင်နိုင်ငံရေးခေါင်းဆောင်တွေနားလည်အောင်ရှင်းပြဖို့လိုပါလိမ့်မယ်ရခိုင်နိုင်ငံရေးခေါင်းဆောင်တွေနားလည်လက်ခံပါမှရခိုင်တိုင်းရင်းသားတွေကိုမှန်မှန်ကန်ကန်ဥဆောင်နိုင်မှာဖြစ်ပါတယ်ဒီလိုမလုပ်နိုင်ရင်ရခိုင်နိုင်ငံရေးခေါင်းဆောင်တွေရဲ့သဘောထားဟာလေဒေါအောင်ဆန်းစုကြည်အကောင့်ထဲဖော်မဲ့စီမံကိန်းကြီးအတွက်စိန်ခေါ်မှုတစ်ရက်ဖြစ်လာနိုင်ပါတယ်
အားလုံးကိုခြုံငုံသုံးသပ်ရရင်ဒေါ်ဆန်းစုကြည်အကောင့်ထဲပေါ်မဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ဆိုတာစင်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်ဒီကြားထဲအဲ့ဒီမွတ်စလင်တွေထဲကအကြမ်းဖက်သမားတွေအကြမ်းဖက်လုပ်ရတွေထပ်ပြီးပေါ်ပေါက်လာအောင်မယ်ဆိုရင်တော့ရခိုင်ပြည်နယ်ကပြည်ပခတ်ပြဿနာပိုပြီးနှက်ဆိုင်သွားဖို့ရှိနေပြီးနိုင်ငံတကာရဲ့ဆွတ်ဖက်မှုကိုလည်းဒီထက်ပိုရင်ဆိုင်ရဖို့ရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ပစင်တင်ဆက်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်ရုရှားခေါဆီယနာရှင်ရဲ့အတိုက်ခံဖြစ်နေနှစ်တော်ကြာအောင်နေခဲ့ရပြီးမှအာဏာရလာတဲ့ NLD အစိုးရလက်ထက်မှာစစ်တပ်ဟာစီမံသဘောမျိုးမှာရှိပြီးတော့လက်ရှိမှာတော့ရွေးချယ်ခံအစိုးရနဲ့စစ်ဖက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတဲ့ဆိုပြီးတော့တုံ့တက်ဝေဖန်မှုတွေရှိနေပါတယ်။ဒါကြောင့်မလို့အခုလာမယ့်အင်ကာနေညပိုင်းဒဲလီလိုက်အစည်းအဝေးမှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုမျိုးနိုင်ငံရေးစနစ်မျိုးကြောင့်ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုတုံ့တက်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်ဆွေးနွေးမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါနေ့ညဒရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VOA ကဒရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနေ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာကျင်းပတဲ့လာကက်ထရီနာလှပသောအယိုး6လို့အမည်ရတဲ့ပွဲတော်မှာလူထောင်နဲ့ချီဆင်နွှဲခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာလူထောင်နဲ့ချီပါဝင်တဲ့ဇွန်ဘီဖုတ်ကောင်ဆက်ပင်စီစီးတန်းလှည့်လည်ပွဲကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာကျင်းပတဲ့လာကက်ထရီနာလှပသောအယိုး6လို့အမည်ရတဲ့ပွဲတော်မှာလူထောင်နဲ့ချီဆင်နွှဲခဲ့ကြပါတယ်။The Day of the Dead တည်တော်သူများကိုအောက်မေ့တဲ့ပွဲတော်မတိုင်ခင်အခုလိုပွဲတော်ကိုဆင်နွှဲတာလည်းဖြစ်ပါတယ်။မျက်နှာကိုချေတတ်ထားတဲ့အမျိုးသမီးတွေကလေးတွေကလည်းအယိုး6ပုံစံမျိုးဝတ်ဆင်ပြီးဆင်နွှဲခဲ့ကြပါတယ်။ Reformer Avenue လမ်းတစ်လျှောက်အယောင်ဆုံးဝတ်ဆင်ထားတဲ့လူတွေကပါဝင်လမ်းလျှောက်ခဲ့ကြတာပါ။ The Day of the Dead တည်တော်သူများကိုအောက်မေ့တဲ့ပွဲတော်ကိုမက္ကဆီကိုနိုင်ငံအလဲပိုင်းနဲ့တောင်ပိုင်းဒေသတွေမှာအဓိကဆင်နွှဲကြတာပါ။မက္ကဆီကိုအနုပညာရှင်ဟိုဆေးဂူတလပိုဆဒါဟာဗစ်တိုရီယာခေတ်အဝတ်အစားနဲ့အုတ်ထုပ်အကြီးကြီးစောင်းထားတဲ့သကထရီနာအယိုး6ပုံစံအမျိုးသမီးပုံကိုဖန်တီးခဲ့တာပါအစားအငတ်ခံထားတဲ့အတွက်ပိန်ချောက်နေပြီးအထက်တန်းစားပုံစံဟန်ဆောင်တက်တဲ့အမျိုးသမီးတွေကိုဝေဖန်တဲ့အနေနဲ့အဲ့ဒီပုံကိုဖန်တီးခဲ့တာပါရှင်
American Beyond the Florida Bine Key West မြို့မှာလူထောင်နဲ့ချီပါဝင်တဲ့ Zombie ဖုတ်ကောင်စပိန်စီစီတန်းလှည့်လည်ပွဲကိုကျင်းပခဲ့ပါတယ်။ Florida Bine ကို Hurricane Irma တိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလနောက်ပိုင်းပထမဆုံးကျင်းပတဲ့ပွဲတော်လည်းဖြစ်ပါတယ်။မျက်နှာတွေကိုအဖြူရောင်လိမ့်ချထားတာ၊သွေးပေနေတဲ့အင်ဂျီတွေဝစ်ဆင်ထားတာ၊ကြောက်စရာမျက်နှာဖုံးတွေနဲ့သပင်တူတွေကိုဝစ်ဆင်ပြီးခလေးလူကြီးနဲ့ခွေးပါမကျန်အတလန်တိတ်သမုတ်တရားကမ်းခြေတစ်ချောင်းစပိန်စီးခဲ့ကြပါတယ်။Hurricane Irma ထွက်သွားပြည်တော်စုအရေးပေါ်ကူညီကယ်ဆယ်ရေးစီမံမှုအေဂျင်စီ FEMA စတဲ့ဆိုင်းပုတ်တွေကိုအယိုးကြောက်အယုတ်တွေနဲ့တွဲပြီးကင်ထားတဲ့သူတွေကိုလည်းမြင်ကြရမှာပါလူပေါင်း 6,000 လောက်ပါဝင်ခဲ့ကြတယ်လို့ Florida Key သတင်းဌာနကပြောပါတယ်အခုလိုအဝတ်အစားဆန်းဆန်းပြပြတွေဝတ်တဲ့ပွဲတွေနဲ့ပြိုင်ပွဲတွေကိုအောက်တိုဘာလ29ရက်နေ့အထိကျင်းပခဲ့ပါတယ်ခင်ဗျာ
ဒီနေ့ကဘာစင်ချင်းချိုးတဲ့နေရာမှာဘီရင်တစုဖြစ်တဲ့အာရှရီတာဖာမဲဟာဟောလိုဝင်းတစည်ပွဲတော်အထိမ်းမှကဘာစင်ချင်းချိုးဖို့ကြိုးပမ်းတဲ့အနေနဲ့ရွှေဖြုံသီး30လုံးကိုတူနဲ့အမြန်ထုပြခဲ့ပါတယ်။အရင်စင်ချင်းထက်နှစ်ဆပိုများတဲ့နှုန်းနဲ့တမိနစ်အတွင်းရွှေဖြုံသီး30လုံးကိုတူနဲ့အမြန်ထုပြခဲ့တာပါ။ကြံခဲ့တဲ့ရွှေဖြုံသီးအပိုင်းအစတွေကိုဖြုံသီးပိုင်အဖြစ်ပြောင်းလဲမှာဖြစ်ပါတယ်။သူရဲ့နောက်ထပ်စင်ချင်းချိုးတဲ့စူးစမ်းမှုတစ်ခုကတော့တမနစ်အတွင်းမှာပဲခုနှစ်ပေလောက်ကနေပြစ်ပေးတဲ့ caramel အချိုရည်အုပ်ထားတဲ့ပေါက်ပေါက်စုပ်48လုံးကိုလည်းပါဇက်နဲ့ဖမ်းပြီးအ мян စားပြခဲ့ပါတယ်။ပုံမှန်လှစ်ကျင့်တဲ့အချိန်မှာတော့တမနစ်အတွင်းအလုံး40လောက်စားပြနိုင်ပြီးအခုတစ်ခေါက်မှာတော့48လုံးစားပြနိုင်တဲ့အတွက်ဝန်တာတယ်လို့ Firmin ကပြောပါတယ်။သူဟာလောလောဆယ်မှာတော့ကင်းနစ်စင်ချိန်နေရာကျော်ကိုချိုးထားတဲ့သူဖြစ်တဲ့အတွက်စင်ချိန်အများဆုံးချိုးနိုင်တဲ့စုကိုလည်းသူရထားသူဖြစ်ပါတယ်။အခုသူလှုပ်ထားတဲ့နောက်ဆုံးစင်ချိန်ချိုးကျိုးပန်းမှုနှစ်ခုကိုတရားဝင်အတိအမှပြုရအောင်မှာဖြစ်ပါတယ်ရှင်အပတ်စဉ်တင်ဆက်တဲ့ကဘာတလွားထူးခြားဆံပြသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတင်းငွေနေညအစီအစဉ်တွေကိုနားဆင်နေရတာပါတင်းလာနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင်
စပိန်နိုင်ငံတစည်းတလုံးနဲ့ရှိရထောက်ခံကြတဲ့ဘာစီလိုနာမြို့ကလူလူချီတဲ့ပွဲကိုလူပေါင်း3000နဲ့ချီပါဝင်ခဲ့ကြတယ်လို့ရဲကပြောပါတယ်။ကတ်တလိုနီးယားအစိုးရကိုဖျက်သိမ်းပြီးခွဲထွက်ရေးလှုပ်ရှားမှုကိုချေမှုန်းလိုက်တဲ့စပိန်အစိုးရရဲ့ဆောင်ရွက်ချက်ကိုထောက်ခံတဲ့အနေနဲ့ကတ်တလိုနီးယားရဲ့မြို့တော်မှာလူလူချီတဲ့ပွဲကိုကျင်းပခဲ့တာပါ။တချင်းကကိုပိုင်အုပ်ချုပ်ခွင့်တူတူတန်တန်ရခဲ့တဲ့ကတ်တလိုနီးယားဒေသကိုစပိန်ဗဟိုအစိုးရကလွှဲပြောင်းရယူလိုက်တဲ့အပေါ်ဒီမိုကရေစီနှီးကြငြိမ်းချမ်းစွာဆန့်ကျင်ကြဖို့ယာရုကဖေရှားခံရတဲ့ကတ်တလန်ခေါင်းဆောင်ကားလ်စ်ဖျူ့ချ်ဒမွန်ကလည်းတိုက်တွန်းနေပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကဟိုတယ်ကိုအယ်ရှာဘတ်စစ်သွေးချတဲ့ဝင်ရောက်စီးနှင်တိုက်ခတ်မှုကြောင့်တေဆုံးထိခိုက်ဒဏ်ရာရမှုတွေဖြစ်ခဲ့ပြီးနောက်မှာတော့ဆိုမာလီယာရဲချုပ်နဲ့ထောက်လန်းရေးအကြီးအကဲတို့ကိုယာရုကဖေရှားလိုက်ပါပြီ။မြို့တော်မိုဂါဒီရှုကနာမည်ကျော်နာဆာဟက်ပလိုက်2ဟိုတယ်မှာဖြစ်ခဲ့တဲ့တိုက်ခတ်မှုတွေအတွင်းအနည်းဆုံးလူ23ယောက်သေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီပြီးတော့ဒဏ်ရာရပါတယ်။စစ်သွေးကြွတွေကမနစ်စနေနေ့တုန်းကဟိုတယ်အဝင်ဂိတ်ကိုကားပုံးခွဲတိုက်ခိုက်ပြီးတဲ့နောက်မှာဟိုတယ်ရင်းကိုဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲတွေအပေါ်ရုရှားရဲ့လွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအတွင်းပထမဆုံးဆွဲချက်တွေကိုအမေရိကန်ပြည်ထောင်စုအထူးခုံရုံးကအတည်ပြုလိုက်တဲ့အကြောင်းသတင်းဌာနကြီးတွေကဖော်ပြကြပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့စုံစမ်းစစ်ဆေးမှုရလဒ်တွေအပေါ်အထူးခုံရုံးရဲ့အဆောင်ရွက်ချက်နဲ့ပတ်သက်ပြီး CNN သတင်းဌာနကပြီးခဲ့တဲ့တောက်ကြန်ညနေခင်းမှာအစောဆုံးဖော်ပြခဲ့တာဖြစ်ပါတယ်။ဆွဲချက်တင်ခံရတဲ့ဘသူမဆိုအစောဆုံးတနင်္လာနေ့ကစပြီးဖမ်းဆီးထိန်းသိမ်းခံရမှာဖြစ်တယ်လို့ဆိုပါတယ်။ဘလို့ဆွဲချက်တင်နဲ့ဆွဲဆိုထားတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
တဲ့ရင်ချင်းချုပ်ကိုမတ်တင်ထိုက်ကြီးညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လို့ရမှုကမဆုံမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zonya ဖြစ်ပါတယ်ကျမရှားဖောင်ပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ View American အတန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလို့ရတော့ View ရဲ့ email လိပ်စာ bemis@viewnews.com မှာစာရေးသားပေးပို့နိုင်ကြပါတယ် View ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.